ဟုတ်ကဲ့ဒီနေ့ဇွန်လလယ်မှာမြန်မာနိုင်ငံကြီးဝန်ကြီးနဲ့လာတွေ့ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်တင်ရှိကျွန်းဟာဒီတစ်ခေါက်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတွေ့တာရဲ့အဓိကအကြောင်းရင်းကိုတရုတ်မြန်မာရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်အစီအစဉ်မရှိဘဲနဲ့လက်တလောဖြစ်တဲ့ခင်းင်းလို့ပြောတန်ကြားတယ်ဗျာအဲ့တော့တခုရှိတာကတော့တကယ်မြေပြင်အဖြစ်တက်ကလည်းလာရှုပ်ကျသွားတဲ့ကိစ္စတွေပါဖြစ်ပြီးတော့ဩဂုတ်လ5ရက်နေ့မှာမင်းအောင်လိုက်ပြောတဲ့မိန်ကွန်းကလည်းနည်းနည်းပြင်းထန်တယ်လေနော်အဲသူကနာမည်မဖော်ပေမဲ့တရုတ်ကိုစောင်းပြောတယ်ဆိုတာသိပါတာပေါ့တဲ့ချက်နှိမ့်ချက်ကနောက်နေ့လုတ်တဲ့တရုတ်ဆန့်ကျင်ရေးတွေကလည်းတော်တော်ပြင်းပြင်းထန်ထန်လုတ်တာပဲကျွန်မဗီဒီယိုခွေးပါလေးကြည့်လိုက်ရတာလေအဲ့တော့တရုတ်ဘက်ကလည်းဗမာပြည်အရင်လဲသူတို့ဝင်ဖြည့်ရှင်းမှုကြိုးစားတာအမှန်ပဲဟိုတလောကဥသိမ်းစိန်တက်တဲ့အစည်းအဝေးမှာလဲရှီကျင့်မင်ပြောသွားတဲ့မိန်ကွန်းနဲ့အမှဗမာပြည်ကိစ္စကတော့ကျွန်တော်တို့ဝိုင်းဝန်းကူညီဖြည့်ရှင်းပေးရမှာပဲတဲ့တကယ်လို့ကျွန်တော်တို့တနိုင်ငံနဲ့ကဖြည့်ရှင်းမပေးနိုင်ဘူးဆိုရင်လဲတခြားအဖွဲ့အစည်းတွေတခြားနိုင်ငံတွေနဲ့ပေါင်းပြီးဖြည့်ရှင်းပေးရမယ်လို့ပြောတယ်ဗျ
ဒီလာတွေ့ရတဲ့အကြောင်းရင်းပေါ်စီးရင်နိုင်ငံရေးသုံးသက်သူ CDM ဘုံမှုနောက်ရုပ်ကလည်းအခုလိုထောက်ပြပါတယ
်တရုတ်နေကတော့သူ့အိမ်ကြီးချင်းမြန်မာပြည်ကိုဒီငြိမ်မှုရှိတာမျိုးလိုလားတယ်ပေါ့နော်သူ့အချိုးစီပွားထိခိုက်တာမျိုးကတော့မဖြစ်လို့ဘူးဒါပေမဲ့လည်းဒီစစ်ကောင်းဆောင်မင်းအောင်နိုင်ငံကတိုင်းပြည်ဒီငြိမ်အောင်ထိနိုင်မဲ့သူမျိုးမဟုတ်ဘူးဆိုတာကိုတရုတ်ဘက်ကသိမြင်လာတော့ဒီအခြေအနေကိုစိတ်ပြတ်နေဖို့ရပါတယ်ဆိုတော့လက်ရှိအနေအထားကိုလည်းအပြောင်းအလဲဖြစ်စီခြင်းနဲ့ပုံမျိုးရှိတယ်ကုန်သွယ်ကူးသတ်မှုနဲ့နေဆက်ဒီငြိမ်ကိုလည်းလိုလားနေတယ်ပေါ့နော်အဲ့တော့ဒီအခြေအနေလိုလားချက်ရက်ဒီချက်သတင်းစကားကိုတရုတ်ဘက်ကလာရောက်တွေ့ဆုံသတိပေးတာလို့ယူဆပါတယ
်ဒီတရုတ်ကလည်းဘက်ကသတင်းပါနေတာပေါ်လဲဒေါက်တာလှကျော်စောကအခုလိုဆက်သုံးသက်ပြပါတယ
်ဒီဗမာပြည်အရေးခင်းကမြောက်ပိုင်းအဖွဲ့နဲ့အပြစ်ခတ်ရစရည်ပြီးတဲ့နောက်နော်ဝန်ကြီးတို့ပြောတာလဲအဲ့ကလေးကပြောနေတာပဲအပြစ်ခတ်ရစရည်ပြီးလို့ရှိရင်တော့ဗမာပြည်ရဲ့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့လူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုလုပ်တတ်တာပေါ့နော်အဲ့ဒီမှာအဖွဲ့တိုင်းအဖွဲ့တိုင်းကကိုတင်ပြခြင်းနဲ့ဟာတွေတင်ပြပြီးတဲ့နောက်အလေအလတ်မှာဆုံရပါဆိုပြီးတော့အဲ့လိုတိုက်တွန်းနေတာရှိတယ်ဗျအဲ့တော့တရုတ်ဘက်ကကြည့်တော့လေသူကအဲ့ဒီဖွဲ့ဒီမှာစစ်ကောင်စီကပါလာဖို့အရေးကြီးတာကိုအဲ့တော့စစ်ကောင်စီကအခုတရုတ်လုံးမဲ့ဆွေးနွေးပွဲတွေမတက်ဘူးလို့ပြောတော့အဲ့ဒါကိုလည်းလာပြီးတော့ထပ်ဖိတ်ထားနေတူပါတယ်ဗမာပြည်အရေးကိုငင်းညမ်းစွာနဲ့တွေးဆောင်ဆွေးနွေးအဖြစ်ရှာဖို့အဲ့ဒါကိုလာတိုက်တွန်းနေနေတူပါတ
ယ်ဒါပေမဲ့ဒီနေ့ AP လာဇန်းတို့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တင့်ရှိကျွမ်းတွေ့တုန်းကပါခဲ့တဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးကော်မတီဥက္ကဋ္ဌမပါခဲ့တာကြောင့်ဒီတစ်ခေါက်ပွဲကတရုတ်ဂျာဝင်ပေးတဲ့ hiking ဆင်းနုပွဲပြန်တက်ဖို့ပြည်လဲမဲ့သဘောမရှိနိုင်ဘူးလို့သုံးသက်သူတွေကဆိုပါတယ်ဒီပေါ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဖြစ်နိုင်ပုံကို CDM ဘုံမှုနာယောကလည်းအခုလိုဆက်ထောက်ပြပါတယ
်ဒီစစ်ကောင်ဆောင်အနည်းငယ်ကဒီချမ်းမြောက်ရေးနဲ့ပတ်သက်ပြီးတော့တရုတ်ပေါ်မှာမကြည်နေမှုတွေရှိနေတော့ဘာမှဆက်ထူလာမဲ့ပြည်လည်နာမဲ့အခြေအနေမရှိနိုင်ဘူးဒီလိုမျိုးအခြေအနေကိုလည်းတရုတ်ဘက်ကချုပ်တင်တက်ဆက်ထားဖို့ရပါတယ်အဲ့တော့ပြည်လည်နာမဲ့အခြေအနေကတော့မရှိဘူးပေါ့နော
်အခုတစ်ခါတရုတ်ထူးကိုယ်စားလှယ်အနေနဲ့ hiking ပြန်တက်ဖို့ဖိတ်နိုင်ပေမဲ့စစ်ကောင်စီဘက်ကလက်ခံဖို့မရှိနိုင်ပုံကိုလည်းဒေါက်တာလှကျော်စောကအခုလိုဆက်သုံးသပ်ပြပါတယ
်အခုဟိုမြဝတီကကြီးညာသွားတဲ့နေရာမှာတော့အေးဘူးရလောက်ပဲပြောတယ်ဒီစစ်သက်ဆွေးနွေးအဖြေရှာဖို့တရုတ်ကအခိုင်အမာတိုက်တွန်းလိုက်မယ်ထင်တယ်အဲ့ဒါတော့သူတို့ပြောမသွားဘူးအဲ့တော့မင်းအောင်လှိုင်အနေနဲ့ကလည်းကျွန်တော်ပယ်လာပြီးပြီလေသူ့ရဲ့ရည်မှန်းချက်အရာပယ်လာပြီးတော့သူကလည်းလွယ်လွယ်နဲ့အလျှော်ပေးမယ်မထင်ဘူးကြာတရုတ်ကဒီတစ်ခါလက်ခံလာတာလေဒီမြောက်ပိုင်းအဖွဲ့ကြီးအပါဝင်ပေါ့နော်ဒီလူမျိုးစုတပ်ဖွဲ့တွေကိုထိန်းသိမ်းသိမ်းသိမ်းကင်တွယ်အောင်လို့သူပြောချင်လို့လက်ခံတာပဲအဲ့တော့ချက်ချင်းတော့ပြဿနာကတော့လွယ်မှာမဟုတ်ဘူးစစ်တပ်ကလည်းဆက်တိုက်မှာပဲဒီဘက်ကလည်းတိုက်ကြမှာပဲအဲ့တော့ချင်းကြီးတွေပို့ပြီးတော့တိုက်ပွဲတွေပြင်းထန်လာမယ်ပို့ပြီးရှုပ်ခွေးလာဖို့ပဲရှိတယ်တေယုပြောတာလည်းသူနားထောင်မဲ့ပုံမရှိပါဘူ
းဒီရှေ့ဆက်ဖြစ်လာနိုင်ခြင်းအပေါ်မှာCDM ဘုံမှုနောက်ရုပ်ကလည်းအခုလိုဆက်ထောက်ကြပါတယ
်တော်နိုင်အဖွဲ့ကြီးတော့လက်ရှိစီးရီးအနေထားအခြေအနေတွေရောက်ချစ်စချမယ့်အခြေအနေပဲရှိတယ်။ဒါကြောင့်တိတ်မကြခင်ဒါမူဆွေနဲ့တီဖို့လဲကြသွားလိမ့်မယ်လို့သုံးသက်ရပါတယ်။ဒီချမ်းမြောက်တစ်ခုလုံးကိုဒါတည်ယူပြီးသွားရင်တော့ဒီဗမာတော်လိုင်းအင်အားစုတွေကမြေပြတ်ကိုဆက်လက်ပြေးရမယ့်အခြေအနေတွေရှိနေတယ်လို့ကျွန်တော်မျှော်လင့်ရတယ်။အဲ့တော့လက်ရှိတိုက်ပွဲတွေကတော့ဆက်လက်ကျယ်ပြန့်နေဦးမယ့်အခြေအနေမှာပဲရှိနေတယ်။ငြိမ်သွားတဲ့ဒီတော်လိုင်းတပ်ဖွဲ့တွေဟာတက်အနာယူပြင်ဆင်တဲ့ယာယီခဏအခိုက်အတန့်ပဲဖြစ်လိမ့်မယ်လို့သုံးသက်ရပါတယ
်။ဒီတရုတ်အထူးကိုယ်စားလှယ်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆွေးနွေးပွဲအခြေအနေပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ